တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပြေပို့လိုက်တဲ့စာနဲ့ယင်ဖွင့်တန်တွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာကျူးကျော်စီးရင်တွေကောက်နေလို့မြင်းနဲ့အိမ်ဝယ်ထားသူတို့စိုးရိမ်နေတဲ့အကြောင်းပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ရွှေပြည်သာလော်ကဓာရွေးရဲ့ထဆင်တူးရဲ့တာဝင်းပူရဲ့ပိုင်ဆိုင်ခွင့်တွေအိမ်ငါးတွေကျူးကျော်တွေအစင်းကောက်ပြီးတဲ့ခါကျတော့ရန်ကုန်တိုင်းဒေသကြီးခွင့်ပြိုးရေးနဲ့သုတေသနလိုပဲအဲ့လိုခေါင်းစဉ်တက်ပြီးတော့သမက်ကပဲထုတ်ပေးတာနန်းပေကျူးဆိုတဲ့ပုံစံမျိုးနဲ့ပိန်ကျုံပြီးတော့အကုန်လုံးထုတ်ပေးတဲ့ကျမတို့ဝယ်တော့ကတော့ဒီဟာတွေကအကုန်လုံးလယ်သမားအပိုင်းဆိုင်ပါတယ်အရှုပ်ရှင်းမရှိပါဘူးတကယ်လို့ရှိခဲ့လို့ရှင်လဲသူတို့ရှင်းပေးပါမယ်ပေ20ပေ60ကို35သိန်းနဲ့ဝယ်ခဲ့ရတာပါစားစားပေါ့နော်ဒီကက်ကိုပျောက်ဆုံးလို့ရှင်ရင်ပိုင်းဆိုင်တဲ့ဟာကိုသူများကိုလွှဲပြောင်းရောင်းချတာဘာလို့ရှိလို့ရှင်လဲနိုင်ငံတော်ကတရားစွဲမယ်ဆိုတဲ့အကြောင်းချင်းရာတွေတော့ပါတာပေါ့စမကတ်မှာရေးထားတာတော့ကျူးပဲယူခြင်းလဲရတယ်မယူခြင်းလဲရတယ်ခင်ဗျားတို့သဘောမယူခြင်းတော့ခင်ဗျားတို့ဒီလက်ရှိအိမ်တွေဆုံးရှုံးမယ်ပေါ့နော်ဒီကျမတို့ကဝယ်နေတာအဲ့ဒီအတွက်ကြောင့်မို့ကျမတို့တန်းလုံးကမယူဘူးအကုန်လုံးကိုကျူးဆိုပြီးတော့ရောပြီးတော့တတ်မှတ်သွားတာပါအရင်တော့ကတော့အုတ်ချုပ်ရည်မှုတို့ချီပင်တို့ယာယင်မှုတို့အဲ့ဒါတွေကိုပတ်စံသေးပြီးတော့ဆောက်လုပ်ထားပြီးလဲပြီးရောအခုကျမကျမတို့ကိုသူတို့ကရုံးညိကျူးလို့တတ်မှတ်ထားတယ်ကျမတို့အခုဖြစ်နေတဲ့ပြဿနာမှာလည်းကျမတို့မနစ်မွန်းအောင်ပေါ့နော်နီးလန်းတကြမှန်မှန်ကန်ကန်ကျမတို့ကလိုချင်တာပဲရှိတာ
အလားတူကြောက်တကားမျိုးနယ်ကရန်ကုန်မန္တလေးအမြန်လမ်းမေးမှာရှိတဲ့အသိခံထားရတဲ့လမ်းမြေတွေကိစ္စနဲ့ပတ်သက်လို့လယ်သမားတယောက်ပြောပြတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ကျွန်တော်တို့ဒီကြောက်တကားမျိုးနယ်ပညုံပွဲရဲ့အနောက်ဘက်သကိုးရုံးမကြီးရဲ့အရှိတ်ဘက်ဘေးပေါ့အမြန်လမ်းမေးမှာလေကျွန်တော်တို့အခွက်တွေကိုကျွန်တော်တို့လုံးနေမှပြည့်သားနဲ့ကြောက်တကားမျိုးနယ်တင်းတော့နေပြီးတော့ပုံမလီကိုရှပလိုက်တာကျွန်တော်ပါဝင်ပေါ့ဦး50 60လောက်ရှိမယ်တချို့ကလည်း10ကစီတချို့ကလည်း5ကစီပေါ့ကျွန်တော်တို့လောက်ခက်တာဒီအကွက်တွေကိုအနှစ်40လောက်ရှိသွားပြီလေအနှစ်40လောက်ရှိတဲ့အကွက်တွေကို2009ကပေါ့ကျော်ကုမ္ပဏီကလာသိမ်းတယ်လာသိမ်းပြီးတော့ကျိုးနေဆိုင်ထားတယ်2014 2015 2016မှာမုံမကကျွန်တော်ရှိရ15ဧကသိမ်းထားတယ်အဲ့ဒါလည်းခုဘယ်တော့လဲဆိုင်ထားတယ်တချို့နေရာလည်းမဆိုင်ဘူးသမုဒ္ဒကသိန်းလာလေအဲ2000လဲ92လောက်ကပဲကြံဆိုင်တယ်ဆိုပြီးတော့သိန်းလာအဲ့ဒါအခုကလာစစ်တယ်လာစစ်လဲဆိုတော့ကြောက်တကားမျိုးနဲ့ကလူတွေကိုပဲစစ်ခိုင်းတာပေါ့ဒါပေမဲ့ပေါ့ကျော်ကုမ္ပဏီကသိန်းတဲ့ဟာကိုပဲစစ်တယ်မုံမကုမ္ပဏီကသိန်းတဲ့ဟာကိုမစစ်ဘူးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့လယ်သမားတွေနင့်လာတာပဲရှိတယ
်စကိုင်းတိုင်း homeless မျိုးနဲ့ထိန်ကုန်းရွှေမော်မှာရွှေရှာပြီးလုတ်ကင်စားတောင်းနေတဲ့ဒေသခံတွေကိုတရားဝင်လုတ်ခွင့်ပေးစေခြင်းနဲ့အကြောင်းပြောပြတာကိုလည်းအခုလိုကြားရပါတယ်
တိုင်းတိုင်းဒေသကြီးဟ ோம் လင်းမြို့နယ်ထိန်ကုန်းရွှေမော်မှာပါရှင်သတ္ထုပါတယ်မြို့နယ်ဦးစီးမှုပါတယ်ရဲဌာနပါတယ်နောက်ပြီးတော့အစီပင်ကပါတယ်ဤသုံးလုံးတက်ကပါတယ်ကုမ္ပဏီတို့အမိခံထားတဲ့သူတွေပါတယ်ရှင်ဒီဘက်မှာအကုန်လုံးတရားမဝင်များအောင်မောင်းတဲ့သူတွေအများကြီးပဲရှိတယ်ရှင်အဲ့ဒါကိုမှကျွန်တော်တို့မောင်းတဲ့အဖွဲ့အစည်းလေးကိုပဲကွက်ပြီးတဲ့အခါကျတော့ရှင်မျောတိုက်တဲ့နေရာမှာလုပ်တဲ့ဆေးရန်တရားကရိယာတွေတင်သွားတယ်ရှင်တင်းနာကိုမှချင်းစောတွေနဲ့တိုက်ဖြတ်ပြီးတဲ့အခါကျတော့သူတို့မယူနိုင်တဲ့ပစ္စည်းတွေကိုလည်းရေထဲမှာကန်ကြောက်ပြီးတော့ပစ်ထားခဲ့တယ်အဲ့လိုမျိုးကြီးပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ကုမ္ပဏီတွေကောက်ခံတဲ့ငွေကြေးကိုပေးသွင်းပြီးမှမောင်းခဲ့ရပါတယ်ရှင်ကုဝါတွေကကြတော့ကုမ္ပဏီတွေကလည်းသူတို့တရားဝင်ကြထားတာမဟုတ်တဲ့အတွက်ကြောင့်မို့လို့တရားဝင်ငွေကြေးကောက်ခံလို့တော့မရဘူးလို့ပြောတယ်ရှင်တရားမှာ69ရာခိုင်နှုန်းလောက်ကတော့ရှင်မျောမောင်းတဲ့လုပ်ငန်းတွေပဲအသက်မွေးဖမ်းကြောင်းပြုကြတယ်ရှင်တခြားဘာလုပ်ငန်းမှရွေးချယ်ပိုင်ခွင့်မရှိဘူးရှင်မျောလုပ်ငန်းတစ်ခုတည်းကိုပဲနေ့တိကျတော့လုပ်ငန်းစတောက်ကြရပါတယ်ရှင်ရောမမောင်းရဘူးဆိုလို့ရှိရင်စာဝတ်နေရေးအကျက်တဲကြီးလည်းအများကြီးတုံ့တွေ့နိုင်ပါတယ်ဒီလုပ်ငန်းနဲ့ပတ်သက်လို့ဖြစ်နိုင်မယ်ဆိုလို့ရှိရင်တော့တရားဝင်အမြဲတမ်းချပေးစီခြင်းပါတယ်ရှင
်အလားတူပြဿနာမျိုးကိုဘကိုးတိုင်းရွှေကျင်မြို့နယ်မှာလည်းဖြစ်နေတာကြားရပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ဒေသခံတယောက်ပြောပြတာကိုနားဆင်ကြည့်ပါခင်ဗျာ
ရွှေကျင်ချောင်းဘက်မှာလည်းတန်ရဲ့အောက်တမိုင်လောက်ပဲရှိတယ်အဲ့ဒီမှာလည်းရွှေစက်မျိုးလေးလုံနေတယ်ဖက်ပုံစဲစီးပုံစု၅ခုလုံနေတာတစုကို2စီးစီးနေအခုတရုတ်တွေလာလုံနေတယ်မလမချောင်းရဟိုဒိုးပင်သားမှာကျမတို့ရွှေကျင်နေဆိုရင်ဖာလုံလောက်ပဲဝေးမဲ့နေရမှာရွှေသိမ်းမောအကြီးကြီးလုပ်နေတယ်အဲ့ဒါအဲ့ဒီကြတော့လောင်းဝကလည်းမသိဘူးဌာနဆိုင်လည်းမသိဘူးတော်တော်ကိုယ်စားလှယ်လည်းမသိဘူးနှစ်ဖာလုံလောက်ပဲဝေးတဲ့မလမချောင်းထဲမှာအဲ့ဒီရွှေသိမ်းမောကပြီးတရားပန့်ဝင်းကျင်တော့ရှိခဲ့ရွှေသိမ်းမောအခုလုံနေပြီလူတို့ကဘာမှအလုံးလုံးမတောက်ဘူးရေတွေလည်းရေနောက်တွေဖြစ်နေပြီသူတို့ဆက်အားကြီးနဲ့လုံလို့အဲ့ဒီဆက်အားနဲ့ရေက150လောက်ပြီးအောက်ကိုနက်သွားပြီဒိုးပင်ရဆိုလုံးဝညစ်ပြတ်သွားပြီတထေးတွေကဖိလောက်ထားတာအဲ့ဒီမှာတွင်းနေတွင်းနေတာတွင်း60လောက်မှာတွင်း20လောက်ပါလေလက်ရှိရေတော့မဟုတ်ဘူးအထုတွင်းဦးကျော်မင်းဆန်ကိုယ်တိုင်ကလုံးဝမပြီးသားဘူးလေလူတို့မကြက်ရင်ဘာမှလုပ်လို့မရဘူးလူတို့ကချပြပါတယ် အဲ့လိုပြောတာဂျန်ကြောင့်ညီအေက2500လောက်မြုပ်နေတာလေအဲ့ဒီဘက်မှာဘာမှရှာစားလို့မရဘူး54မိုင်ဆို2000ခွဲလောက်ရှိတဲ့အေကဒါကရွှေချင်းကြောင့်ပဲဖြစ်တာမရမ6မှာကြတော့လေအခုခလိမ့်မှာရွှေပေါ်ရေလူလူလောက်စားစရာမရှိဘူးလူလူပြတ်ဘာမှမကြည့်ကျွန်မတို့ကအဲ့လိုရွှေချင်းစားပြီးခလေးတွေကိုကြောင်းထားလာခဲ့တာ
အေယာရီတန်းညောင်နှုံးမြို့နယ်ပြိုးသလန်းကျေးရွာအုပ်စုကတောင်သူတွေပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲခံရတဲ့အကြောင်းကိုလည်းလယ်သမားတယောက်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ကရောဒနာအုပ်စုမှာတွင်းမဲ့၃နှစ်ခွန်ပဲပေါ့ဒုသန်တို့ကတာပေါင်းကြီးနဲ့ပတ်ထားတဲ့လေကတော့နည်းနည်းပဲစိုက်တယ်စိုက်ပြိုးတာကတော့ဆန်ပြပဲသူကနှစ်တိုင်းနှစ်တိုင်းအဲ့လိုပဲဟန်ပြလေးပဲလုပ်ပြီးတော့ဒီလေယာဉ်ပိုင်ဆိုင်ခွင့်ကိုကအဓိကထားပြီးတော့သူကလုပ်တာပေါ့နော်စိန်းနဲ့တည်းမှပါသွားတာတော့ပထမဦးဆုံးကျွန်တော်တို့လုပ်ထားတဲ့လေယာဉ်အတိုင်းဆိုရင်တော့985ရေးပါဗျတော်သူက39 2006 2009နေ့သိမ်းသွားပြီးတော့2014ထိပေါ့လုတ်ခွင့်မရဘူးပြန်လုတ်ခွင့်ရတာကလည်း130လောက်ပဲကျွန်တော်တို့ပြန်လုတ်ခွင့်ရတာဗျ2014ကျမှအဲ့မှာဘာမှမစိုက်ပြတဲ့ခါကျတော့ကျွန်တော်တို့ကပြန်ဝင်ပြီးတော့ကိုယ့်လက်ကိုပြန်ဝင်စိုက်တာစိုက်တာဒေါက်တာသန်းတို့ကနေပြီးတော့သူ့လက်ကိုကြီးကြော့ပါဆိုပြီးတော့ဗိုင်းနဲ့ကြည့်လို့မရဘူးလေးလေးခွန်နဲ့ဆွဲတာဗျရောဒနာအုပ်စုမှတရားဆွဲရတာဆိုလို့ချင်းကျွန်တော်တို့လယ်သမား39ဦးပါအကုန်ဆွဲရတာပဲကျွန်တော်တို့အနေနဲ့ပြောချင်တာကတော့ဒီတည်ငြိမ်ပါမှုစောချရေးတွားမယ်ဆိုလို့ချင်းနိုင်ငံတော်အနေနဲ့ဒီအမေရိကန်စိုက်ပျိုးတဲ့လောက်ကိုင်းနိုင်တဲ့တောင်သူလေသမားတွေကိုပဲဥရင်းနဲ့အညီလေယာမျိုးအမြန်ဆုံးဆုံးဖြတ်ချက်ချပေးဖို့တောင်းဆိုချင်ပါတယ
်ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြပါစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်ကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ